အမေရိကန်ပြည်ထောင်စုလူအီဇီယားနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ပါတီတွင်းအထူးရွေးကောက်ပွဲတွေမှာသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့အတီးတီးအနိုင်ရခဲ့ကြပြီးတက်ဆိုင်ရာပါတီတွင်းမှာနောက်ထပ်ကိုယ်စားလှယ်မဲတွေရခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကတော့မစ်ဇူရီပြည်နယ်မှာမနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းရွေးချယ်ပွဲကိုတွားရောက်အားပေးခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲရလဒ်ကတော့နောက်သတင်းပတ်လောက်မှထွက်လာမယ့်အနေအထားရှိနေတာပါ။သမ္မတဘိုင်ဒန်အတွက်စိန်ခေါ်မှုကတော့ Israel Hamas စစ်ပွဲဖြစ်ပြီး Israel ကအပြင်းထန်တိုက်ခိုက်နေတာနဲ့ပတ်သက်လို့ liberal အယူဆရှိတဲ့သူတွေကဒေါသထွက်နေကြတာပါ။ Donald Trump အတွက်ပါတီတွင်းမှာအကြီးမားဆုံးစိန်ခေါ်မှုကတော့သူ့အပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်လို့စိုးရိမ်နေတဲ့သူတွေရဲ့သဘောထားစန့်ကျင်မှုတွေပဲဖြစ်ပါတယ်ရှင်။